ချောက်တမောင်သားခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာကြိုးစားပြောလာပါပြီ။တကယ်တော့ဖျက်သိမ်းမယ်ဆိုလိုက်တာကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါ။အောက်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့စိတ်တိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်လားဆရာ
။ဖျက်သိမ်းနိုင်ပါလေ။အဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်တွေမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းမဲ့ထင်တယ်လို့အစိုးရကပြောထားပြီးပါပြီ
ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကံကွယ်ဆန့်ကျင်မှုတွေကြုံလာလိမ့်မယ်ဆိုတက်တွင်းမှာရောကံကွယ်ဆန့်ကျင်မှုတွေဖြစ်လာနိုင်ပါမလားဆရာအဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဘုရား
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်ဒါကဤသူတရားလုံးကိုဆန့်ကျင်ပြီးလောက်ရတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့90 2012 2015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် energy ကိုမဲပေးခဲ့ပြီး23 25ရာခိုင်နှုန်းလောက်ကအကြခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီတွေနဲ့အခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလုံလောက်ကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60ပေါင်း15တွက်ရင်85ရာခိုင်နှုန်းလောက်4ယောက်မှ3ယောက်လောက်ကတပ်တော်ကိုမူတော်မလိုလားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တပ်တော်သားတွေအပေါ်တော့လည်းအဲသိကြပါတယ်။အဲဒီတော့တပင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့သူတွေလည်းအများကြီးရှိပါတယ်။ပုံကံမလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုချက်သိမ်းမယ်ဆိုတဲ့သူတို့ရဲ့ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိလာနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်ရမှာပေါ့နော်။အရင်တော့ဟုတ်ချုပ်ရေးပေါ့ဘုရုံမကြီးအဲသားရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်ဒီလိုငင်းငင်းရေးအလားအလားအရန်နေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကြသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကြဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်မြဲရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြလားစီ
မပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်မြဲရေးကတော့ဒီမရတော့သူကတင်းနဲ့တဲ့အကြမ်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်မြဲရေးကိုပဲသွားနေရအဲ့တော့ NLD ကိုဖြတ်သိမ်းတယ်ဆိုတာကလည်းလူထုသဘောတရားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးเนาะတင်နဲ့အာဏာနဲ့အကြမ်းဖက်မှုနဲ့အဲ့ဒီပုံမှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ခြေဖြတ်ပြစ်လိုက်တယ်ဘာကြောင့်လဲအဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်အယောင်ဆောင်ဒီလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါအဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲမှရှိပါတယ်ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်မတော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ဖြစ်တာပ
ါမိကျန်ဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အပြီးကကြောထောက်နှောက်ခံပြုထားတဲ့ပြည်ခိုင်မျိုးပါတီကရောNLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်။သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ် တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှလည်းရှိခဲ့မသလပါတီပြီးသွားတယ်မျိုးသားညီညွတ်ရေးအဖွဲ့ချုပ်မဲရကနုညာတလောက်ပဲဒီတိုင်းမဲရ2017ဒီတိုင်းမဲရတယ်2015ဒီတိုင်းမဲရတယ်2020ဒီတိုင်းမဲရတမိုင်းနှစ်ကာလအရှိကြီးမှာပြတ်သားခဲ့ပြီဒါကိုမျက်ပယ်ပြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချက်နိုင
် NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲဒါဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ဆရာ institute တစ်ခုအစ်စ်လဲပေါ်ကြမလို့ဘာလို့ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောင်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြည်းဖြည်းဖြစ်မယ်เนาะအဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ခက်ခဲတွေအများကြီးရှိလာနိုင်ရေเนาะဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်ခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲအမျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲဥမာအပြင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရက်ပဲအဖွဲ့စည်းတွေဥပဒေပင်မှာဆက်လက်ဆောင်ရွက်မဲ့လူတွေကလည်းကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား Emplan နေရာလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီကုံကရန်သူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေပဲအကြောင်းလေတိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုတသက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှာဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ဆန်တွေရဲ့အားနည်းချက်ပဲ။
အဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်။ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
ဘုရားလက်နဲ့ခိုင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်အဲ့ဒီကလက်နဲ့ခိုင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ NLD ကအကြမ်းမဖက်လမ်းတွေကိုပဲဒေါ်ဆန်းစုကြည်ဆက်လက်ဆွဲခိုင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်လက်နဲ့ခိုင်သွားတဲ့သူနဲ့ပဋိပက္ခဖြစ်เสียမလို့ဘူးဆရာ
ဟုတ်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲဆရာ
န
ော်ဒီအောက်ပုံစံမျိုးဖြစ်သွားနိုင်တယ် UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကစိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထက်ဘူ
းโอเคဆိုတော့အဲ့ဒီစိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်Mandela တို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားတမကတွေလက်သမားတမကတွေတမကပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥပဒေပြင်းတိုက်ပွဲရှိမယ်ဥပဒေပတိုက်ပွဲရှိမယ်လက်နက်ကိုက်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲချက်ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာလက်နက်ကိုက်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာကိုယ်ရလမ်းစိမပြုလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာက Mandela Plan လို့စီမံကိန်းကြီးအကုန်လုံးလုံးချုပ်ထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တယ်အဲ့ဒီတက်မှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ scenario ကိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင်သူတို့ကဒါလူမှုဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတနေ့ကြားလာရကြပြီအဲ့ဒီဟာကဟောအုပ်ပြီးတော့တော့မှသူတို့ထင်သလိုလုပ်လို့ရတဲ့အခြေအနေလို့ဆိုနိုင်မယ်ထင်တယ် referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုပ်ရတာပူလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မကြာသေးခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တော့တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အနည်းဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လဲဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေလေအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်တို့တော့ ါကတိုက်ပြည်အတွက်အဖြစ်ဖြစ်မှာမဟုတ်ဘူး။ဒါကြောင့်ပြဿနာဖြစ်ရှင်းရမရောက
်။ဟုတ်ကဲ့။နောက်ဆုံးနောက်ဆုံး
ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့ဤအဲ့ဒီအခါမှာလဲဘယ်အင်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူး။တိုင်းသားလက်နက်ကအင်အားစုတွေရှိတယ်။နော်။အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ်။ NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တက်မတော်ရှိတယ်။ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြတ်ထိုင်ပြီးစဉ်းစားဖို့တော့လိုတယ
်။ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေးချင်တာ။နောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
။ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်မယ်။နိုင်ငံရေးဆိုတာဒါပါပဲ။